ဟုတ်ကဲ့ပါရှင်။စာနယ်ရိတ်ခါနယ်စိုက်ပျိုးရေးအဖွဲ့ FAO နဲ့ကမ္ဘာစာနယ်ရိတ်ခါအဖွဲ့ WFP တို့ရဲ့စတန်အရာမြန်မာနိုင်ငံလူဦးရေရဲ့စေပုံတပုံနီးပါးဟာစာနယ်ရိတ်ခါဖူလုံမှုမရှိဘူးလို့ပြောထားပါဗျ။အဲ့ဒီလိုဖြစ်ရတဲ့အဓိကအကြောင်းရင်းတွေကတည်ယူပို့ဆောင်ရေးနဲ့လက်မှတ်ဆက်သွယ်ရေးညံပြင်းမှုတွေ၊ဈေးကွက်စီးပွားရေးမပြပြင်းမှုတွေနဲ့အလုပ်ကိုင်ရှာပါတဲ့ပြဿနာတွေ၊စိုက်ပျိုးရေးလုံလောက်မှုမရှိတာတွေနဲ့နည်းပညာပိုင်းအားနည်းချက်တွေကြောင့်ဖြစ်တယ်လို့သိရပါတယ်။စားနပ်ရိတ်ခါပြဿနာတွေကိုဖြေရှင်းဖို့ဆိုရင်စိုက်ပျိုးရေးမွေးမြူရေးထွက်ကုန်တိုးတက်လာဖို့လိုအပ်တယ်လို့ပြောကြပါတယ်။စိုက်ပျိုးရေးနဲ့မွေးမြူရေးထွက်ကုန်တွေတိုးဖို့ကတောင်သူတွေရဲ့အသိဉာဏ်ဖွံ့ဖြိုးတိုးတက်ဖို့လိုအပ်တယ်လို့နိုင်ငံရေးတည်ငြိမ်ဖို့လည်းလိုတယ်လို့မြန်မာနိုင်ငံမွေးမြူရေးအဖွဲ့ချုပ်တွဲပဥက္ကဋ္ဌဒေါက်တာလှလှသိန်းကပြောပါတယ
်။မြန်မာနိုင်ငံရဲ့အဓိကသောစိုက်ပျိုးမွေးမြူရေးသည်တောင်သူလယ်သမား80ရာခိုင်နှုန်းမှာရှိနေတဲ့အတွက်သူတို့တွေကိုကျွန်မတို့ကပုံမတိုးတက်တဲ့အသိဉာဏ်ဖွံ့ဖြိုးဖို့ပညာသင်ကြားရေးတွေအများကြီးလုပ်ရပါမယ်။မွေးမြူရေးပဲလုပ်လို့စိုက်ပျိုးရေးပဲလုပ်လို့စက်မှုလုပ်ငန်းပဲလုပ်လို့လုပ်ငန်းလုပ်ဆောင်မယ်ဆိုလို့ရှိရင်တော့ political stability ကအရင်အရေးကြီးတယ်
စာနယ်ရိတ်ခါလုံလောက်မှုအားနည်းတဲ့ပြည်နယ်တွေကတော့ရခိုင်ပြည်နယ်မြောက်ပိုင်း၊ရှမ်းပြည်နယ်မြောက်ပိုင်းနဲ့အရှေ့ပိုင်း၊ရှမ်းပြည်နယ်၊ကချင်ပြည်နယ်နဲ့မကွေးတိုင်းတို့ပါဝင်ကြပါတယ်။အထက်အထဲမှာတချို့ဒေသတွေကတော့နေမီမအေးချမ်းတာတွေကြောင့်စာနယ်ရိတ်ခါချပမှုကြုံနေရတာလို့မြန်မာနိုင်ငံစားသုံးသူများတမကမှနာယကဦးနှင်းဦးကပြောပါတယ်။
ဆိုတော့ဒတိုင်းပြည်လုံးအနေနဲ့ခြုံပြောရမယ်ဆိုလို့ရှိရင်တော့တချို့နေရာတွေမှာသွားလာရေးခက်ခဲတာရှိတယ်။စစ်ပွဲတွေငင်းညားတဲ့နေရာမျိုးကြတဲ့ခါကျတော့ဘလောက်ပဲဆန္ဒရိတ်ခါတွေရှိအဲ့နေရာတော့ညအားနည်းချက်တွေရှိတာပေါ့။တိုက်ပွဲတွေရှိတဲ့အတွက်ကြောင့်ရိတ်ခါတွေမှမှပုံနိုင်တဲ့အကြောင်းလည်းရှိရတယ်။ဒါကြောင့်တချို့နေရာတွေမှာပြောစရာမဖြစ်ပေနဲ့ပြောစရာကဲသို့ဖြစ်ပြီးတော့ nutritionally deficient ဖြစ်သွားတဲ့နေရာတွေရှိတာပေါ့။
မြန်မာနိုင်ငံမှာစားနပ်ရိတ်ခါဖူးလုံစေဖို့အတွက်ဆိုရင်အစိုးရကိုပဲအားကိုးမနေသင့်ပဲနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပြည်သူတွေပါပူးပေါင်းပါဝင်ဖို့လိုတယ်လို့ဒီနေ့အစည်းအဝေးကိုတက်ရောက်ခဲ့တဲ့နိုင်ငံတော်သမ္မတရုံးပြည်ထောင်စုဝန်ကြီးဦးစိုးသိန်းကပြောပါတယ
်။နိုင်ငံတော်အနေနဲ့ဒီ food security ကိုသွားတဲ့အခါမှာအများပါဝင်ပြီးလုပ်မှရမယ်တွေးဖို့လိုပါမြန်မာနိုင်ငံမှာတန်း60ရှိပါအစိုးရဝန်ထမ်းရေအတွက်ကတန်းတန်းကျော်လေးပဲရှိတယ်အစိုးရ economic development မှာပါဝင်မှုကလည်း not more than 10%private sector ပါအောင်က 90% ကျွန်တော်တို့ကယူဆနေတာ government လုံးမှာပဲဖြစ်မယ်လို့ထင်တယ်မဟုတ်ဘူ
းဒီနေ့စားနပ်ရိတ်ခါဖူးလုံမှုပူးပေါင်းဆောင်ရွက်ရေးအဖွဲ့ဦးစီးကျင်းပတဲ့ဆွေးနွေးပွဲကိုရန်ကုန်မြို့ကံတော်ကြီး Palace Hotel မှာကျင်းပတာဖြစ်ပြီးဒါဟာဒုတိယအကြိမ်မြောက်ဖြစ်ပါတယ်ရှင်